ကရင်ပြည်နယ်အတွင်းမှာ KNU ထိန်းချုပ်ထားတဲ့နေရာမြဝတီခရိုင်၄ကီကောမြို့တင်မှာစစ်ကောင်စီတပ်နဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်ကရင်အမျိုးသားကာကွယ်ရေးတပ် NUG ရဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့နဲ့ပူးပေါင်းတပ်ဖွဲ့တွေဟာသတင်းနှစ်ပတ်ကြာတဲ့အထိနှစ်ဖက်တိုက်ပွဲတွေဖြစ်ပြီးတော့စစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်တာကြောင့်ထိုင်းဘက်ကိုထွက်ပြေးတင်းရှောင်သွားရတဲ့ဒုက္ခတွေကတထောင်ကျော်ရှိသွားပြီဖြစ်ပါတယ်။သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်။
ကရင်ပြည်နယ်မြဝတီခရိုင် KNU တပ်မ6ထိန်းချုပ်ရနယ်မြေထဲမှာစစ်ကောင်စီတပ်တွေနဲ့ KNU ပူးပေါင်းတပ်ဖွဲ့တွေရဲ့တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်မှုကို၄ရက်ဆက်တိုက်လုပ်ခဲ့ပြီးတဲ့နောက်ထိုင်းဘက်ကိုထွက်ပြေးတင်းရှောင်လာသူလူဦးရေ1000ကျော်သွားပြီဆိုပြီးစစ်ဘေးရှောင်ဒုက္ခသည်တွေကိုအကူအညီပေးနေသူတဦးကပြောပြပါတယ်
။ဟုတ်ကဲ့ဒုက္ခသည်တွေကလက်ရှိအချိန်မှာဟိုဘက်ကလာဒီချိုးစစ်တွေကတက္ကသချိုးစစ်တွေဝင်တော့မတူညီဖြစ်တဲ့အတွက်ဒီထိုင်းတဲ့အချိန်ကိုမင်းများနေကြတာစသည်ကူးကြောင်းနေတော့မှာအများကြီးလည်းကူးတယ်အခုမနေ့အစိုးရလည်းဖြတ်ကူးတယ်ဒါဒီထိုင်းတဲ့အချိန်မှာလည်းအဲ့မှာတောင်းကြတာကြီ
းကရင်ပြည်နယ်အတွင်းမှာလည်းအိုးရင်ဆုံခွာပြီးထွက်ပြေးနေရတဲ့စစ်ဘေးရှောင်ဒုက္ခတွေတောင်းကနန်းနဲ့ရှိနေကြောင်း KNU ကရင်မျိုးသားအစည်းအရုံးကလည်းပြောပါတယ်လက်ရှိမှာတော့တောင်ရင်းမြစ်တစ်လျှောက်နေရာတွေမှာစစ်ဘေးရှောင်တွေကအစုဝင်းနဲ့နေထိုင်နေရဆဲဖြစ်ပြီးစခန်း10ခုတည်းမနေရှိတယ်လို့လဲဆိုပါရယ်ဒီဒုက္ခတွေဟာလဲတောက်ရင်နဲ့အစားအသောက်များလိုအပ်နေတာကြောင့်ထိုင်းဘက်ကလူမှုရေးအသင်းအဖွဲ့တွေရှေ့ပြောင်းလို့သမားတွေကတောက်ရင်နဲ့အစားအသောက်များပေးပို့လှူဒန်းနေကြရပါတယ်တချို့စခန်းတွေကစစ်ဘေးရှောင်ဒုက္ခတွေကတော့နှစ်ဖက်တိုက်ပွဲတွေကြောင့်မြန်မာဘက်မှာလုံခြုံမှုမရှိတော့ဘူးဆိုပြီးထိုင်းဘက်ကိုတင်းရှောင်လာဖို့စီစဉ်နေကြတာတွေလည်းရှိတယ်လို့လဲဆိုပါရယ
်အခုထပ်ပြီးတော့လဲရှေ့ဖို့အတွက်ကိုအခုကျတော့သွားတော့ကဒီထဲနေထပ်ဖို့ကြဲကျွန်တော်ပြန်ကြည့်တော့ကြတော့အဲခဏဆောင်လို့ဆိုသူတို့ဟာပေါ့နော်အခုလောလောဆယ်ရှင်းနေနေတယ်ဒီနေမရှိဘူးအရှိကဒီထိုင်းတဲ့ကောင်ကိုပဲပို့မယ်ပို့ရမယ်ဆိုတဲ့အခြေအနေမျိုးတွေပေါ်ပေါက်နေတယ်ပေါ့အဲ့ဒါတော့ကျွန်တော်ဆက်သွားရေးပို့ဖို့ရှင်းနေတဲ့ချိန်မှာအဲ့ဒါပြောတယ်ပြန်ပြောတယ်ဒီပထမလေးခလူးကြီးအဲ့ဒီအမျိုးတိုင်းမှာရှိတဲ့စခန်းတွေကမလုံးလုံးတော့ဘူးအဲဆက်ကဆက်ဖြိုးပြေးပြီးဝင်လာပြီးဆိုပြီးတော့ဆောက်တဲ့ထိုင်းတဲ့ကောင်ကိုရှင်းဖို့ပေါ့နော်ရှင်းဖို့အတွက်စခန်းတောင်ရှိရတယ်ရှင်းနေတယ်အချိန်ခိုင်းကြောက်ခက်ကနေမှာအများကြီးကြားပေါ့နော်တောက်ချောက်မှာရှင်းနေတယ်အဖွဲကဒီရှင်းဘူးလောက်ရှိတယ်ဒါကဟိုစုမှုကြီးရှိတာအကေဟိုစုမှုကြီးရှိတဲ့နည်းအယောက်20 30အဲ့လိုအဆက်ကပြန့်နေတာဟာအများကြီ
းစစ်ကောင်စီဘက်ကတော့ကရင်ပြည်နယ်၄ကီကောမြို့တင်မှာနေမြေတွေရှင်းလင်းပြီးတာကြောင့်ဒေသခံတွေပြန်နေလို့ရပြီလို့ပြောဆိုနေပါတယ်ဒါပေမဲ့စစ်ဘေးရှောင်ဒုက္ခသည်တွေကလည်းသူတို့ရဲ့အင်အားတွေကိုစစ်ကောင်စီတပ်တွေဝင်ရောက်ရှာဖွေတာတွေပစ္စည်းတွေယူသွားတာတွေရှိနေတယ်လို့လည်းပြောကြပြီးနေရက်ကိုမပြန်ရဲကြသေးဘူးလို့လည်းဆိုပါတယ်။ထိုင်းမြန်မာနယ်စပ်တစ်လျှောက်မှာတော့စစ်ဘေးရှောင်ဒုက္ခသည်တွေဟာထိုင်းဘက်ကိုထွက်ပြေးခလုံနေကြဆဲဖြစ်ပါတယ်။ကရင်မျိုးသားအစည်းအရုံးတက်မှ3နယ်မြေညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်မူတဲဒေသဘက်မှာလည်းဒီရက်ပိုင်းတွင်စစ်ကောင်စီတပ်တွေကအင်အားလုံးရင်းနဲ့ဝင်ရောက်လာတဲ့အတွက်ဒေသခံကြီးရွာသားတွေဟာထွက်ပြေးတင်းရှောင်နေရတယ်ဆိုပြီးကရင်မျိုးသားအစည်းအရုံးသတင်းနဲ့ပြန်ကြားရေးဌာနကလည်းသတင်းထုတ်ပြန်ထားပါတယ်ရှင်။